ော့ခင်ဗျာဒီနေ့ကျွန်တော်ခွန်ရှင်ထွန်းကိုဆက်လို့ရတဲ့အကြောင်းကတော့လေကေကောမှာဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပါတယ်အဓိကအဖြစ်တကယ်တော့ဒီလေကေကောဆိုတဲ့ဒေသဟာ2015မှာ KNU နဲ့တမတော်ငင်းငိုင်းအလားလားကောင်းတဲ့အချိန်မှာဒုက္ခသည်တွေကိုနေရာချထားပေးဖို့ဆိုပြီးတော့သိတ်ကောင်းမွန်တဲ့ရွေကျဲနဲ့ဖွဲ့စည်းခဲ့တဲ့ဒေသလို့ကျွန်တော်သိရပါတယ်။ဒီနေ့အပြင်ငင်းငိုင်းပြရုပ်ဒေသတခုဆိုရင်လည်းမှားမယ်မဟုတ်ပါဘူး။ဆိုတော့အခုအခါမှာတိုက်ပွဲတွေဖြစ်လာတော့ငင်းငိုင်းအလားလားကိုဘလောက်ထိခိုက်သွားလဲဆိုတာကိုကျွန်တော်ကမေ့ချင်တာဖြစ်ပါတယ်။ပထမဆုံးကတော့ကျွန်တော်ဆောစောကပြောခဲ့တဲ့လေကေကောတီထောင်ရတဲ့ရွေကျဲဟာငင်းငိုင်းပြရုပ်လို့ဆိုပေမဲ့တချို့ကသုံးဆက်လာကြတာကျွန်တော်ကြားပါတယ်။ဒီဟာတကယ်တမ်းကျတော့ KNU နယ်မြေထဲမှာစစ်တပ်ကခြေကုပ်လိုချင်လို့အစကတည်းကဒီရွေကျဲပါခဲ့တယ်ဆိုပြီးတော့လည်းပဲသုံးဆက်လာတာကြားပါတယ်အခုခါမှာအဲ့ဒါဘလောက်အချိန်မြင့်ရှိတဲ့သုံးဆက်ချက်လို့ထင်ပါလဲခင်ဗျာ
။ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့အခု PPSC မှာကျွန်တော်ဒီအစည်းအဝေးတွေဆွေးနွေးပွဲတွေလည်းမရှိသေးတဲ့ကာလဆိုတော့ဒီမှာကတော့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ရဲ့အမြင်ကိုပဲအဓိကဦးစားပေးပြီးတော့ကျွန်တော်တင်ပြပါမယ်။ကျွန်တော်တို့ဒီလေးကေကောဆိုတာမြို့ရဲ့အဝန်းဝိုင်းကမြို့ငယ်တစ်မြို့ပဲဖြစ်ပေမဲ့လို့ဒီငင်းငန်းကြီးအရာငင်းငန်းကြီးတံမိုးနေလည်းအမတန်ကြီးမားပါတယ်ကျွန်တော်နိုင်ငံကြီးတံမိုးနေနေကဒါအမတန်ကြီးမားပါတယ်ဒီငင်းငန်းကြီးရဲ့အသီးအပွင့်လို့ပြောရတဲ့မြို့ဖြစ်ပါတယ်အဲ့တော့ဒီကိတ်အတွက်ကိုလည်းပဲကျွန်တော်နိုင်ငံတကာပေါ့နော်ဒီဂျပန်နိုင်ငံအစိုးရနဲ့ဒီနီပွန်ဖောင်ဒေးရှင်းရဲ့ဒီအကူအညီတွေနဲ့လည်းဒါဒီမြို့ကိုတည်ထားတာပေါ့အဲ့ဒီတည်းမှာကျွန်တော်တို့ဒါအပြန့်အလှန်ယုံကြည်မှုတွေအပြန်အလှန်တတိကဝတ်တွေထည့်သွင်းပြီးတော့ဒီမျိုးကိုတိခောက်ထားတယ်လို့ဒီလိုပြောရမှာဖြစ်ပါတယ်။အခုနေခါမှာတော့ဒီစစ်ကောင်စီရဲ့ဒီဆောင်ရွက်ချက်ကဒီဒီမိုကရေစီအင်အားစုတွေကိုပဲအဓိကအနိုင်ယူနိုင်ငံရေးပေါ်မှာပဲအခြေခံပြီးတော့ဒီမျိုးတွေကိုဒီလိုဝင်တယ်ဒီလိုဆောင်ရွက်တယ်ဆိုတဲ့ဟာတွေကတော့ကျွန်တော်တို့အချက်အချင်းချုပ်ဆိုခဲ့တဲ့အပြစ်ခတ်ရက်တည်းစာချုပ်တွေနဲ့ NCA ရဲ့စံတန်ဘိုးတွေကိုဟိုဖြည့်ရည်ရည်ဒီဖြစ်စဉ်ကြီးရည်ဒီဖြစ်စဉ်ပေါ့လေအဲ့ဒီ NCA စံတန်ဘိုးတွေအပြစ်ခတ်ရက်စီရဲ့စံတန်ဘိုးတွေငင်းငင်းရဲ့စံတန်ဘိုးတွေကိုငင်းချေကက်စီလိုက်တာပဲလို့ဒီလိုကျွန်တော်ပြောရမှာဖြစ်ပါတယ်။တနည်းအားဖြင့်ပြောရင်ဒီကျွန်တော်တို့ NCA စာချုပ်ရဲ့အကောင့်တွေပေါ်မှုကိုချင်းချောက်လိုက်တာလဲဒီသဘောရောက်တယ်လို့ပြောရမှာဖြစ်ပါတယ
်။အဲ့တော့ကျွန်တော်ရဲ့မိဘမှာဒုတိယပိုင်းတစ်ခုဖြစ်တဲ့အဲ့ဒီငင်းငင်းရေးရွေချက်ဆိုတာကအစကတည်းကဒီဒေသမှာစစ်တပ်ကလူရင်ခြေကုပ်ယူဖို့ထိုးပေါက်ဖို့ဆိုတဲ့ရွေချက်ပါခဲ့တယ်ဆိုတာကိုစာဒီလိုများတကယ်ရှိခဲ့မယ်ထင်ပါသလ
ားစစ်တပ်အနေနဲ့ကတော့အများအားခြေကုပ်ရယူရတော့အများအားဒါသူ့ရဲ့ viewer တရနေတဲ့နေရာတိုင်းမှာတော့ဒါကြိုးပမ်းဆောင်ရွက်တာပါပဲသို့တော်လည်းအဲ့ဒီကာလမှာရှိခဲ့တဲ့နောက်ခေါင်းဆောင်တွေရဲ့ယုံကြည်မှုတွေတတိကဝတ်တွေကိုတန်ဖိုးထားပြီးတော့အဲ့ဒီကာလကအစိုးရခေါင်းဆောင်တွေတပ်မတော်ခေါင်းဆောင်တွေပေါ်မှာဒါတန်ဖိုးထားတဲ့ယုံကြည်မှုတွေရထားကိုတိခောက်ခဲ့တယ်လို့ပဲဒီလိုကျွန်တော်ပြောမှာဖြစ်ပါတယ
်ဆိုတော့အခုအခါမှာဒီလေကေကောမှာလောလောဆယ်ဖြစ်လာတဲ့ immediate cause ကတော့လေကေကောမှာရောက်ရှိနေတဲ့ဒါဆွတ်တော်ကိုယ်စားလှယ်ဟောင်းတွေနိုင်ငံရေး activist တွေကိုဝင်ဖန်တာကဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ KNU နဲ့တပ်မတော်နဲ့သာအရင်တုန်းကလိုညဉ့်ညဉ့်ရေးဆန္ဒသဘောထားတွေနှူးနှစ်ဖက်အတူညီရှိနေကြတယ်ဆိုရင်တကိစ္စအလွယ်လကူဖြစ်ရှင်းလို့ရမယ့်ကိစ္စလို့ထင်ပါတယ်ဆိုတော့ဒီတိုက်ပွဲဖြစ်လာဖို့အတွက်အဓိကအခြေခံကြတဲ့အကြောင်းရင်းကဘာလို့ပြောလို့ပါလဲခင်ဗျာ
အဓိကအခြေခံကြတဲ့အကြောင်းရင်းကိုကျွန်တော်တို့မတင်ပြမိမှာဒီနေ့ကင်းညူနဲ့ပေါ့နော်ဒီတမတော်နဲ့အကြာမှာတင်းမာမှုတွေကဟိုရှိခဲ့ပါတယ်ကြီးခဲ့တဲ့ကာလတွေမှာနိုင်ငံရေးဆွေးနွေးစဉ်တွေမှာဟိုပဲဒီလိုမျိုးတင်းမာမှုတွေကရှိခဲ့တယ်တင်းမာမှုတွေကျွန်တော်တို့ရှော့ချနိုင်ခဲ့တာတွေလည်းရှိခဲ့ပါတယ်အခုဖြစ်တာကတော့ဒီနေ့တမ်မန်ကင်းညူနဲ့စစ်ကောင်စီကတမတော်ကြားမှာတင်းမာပြီးခုမျိုးမဟုတ်တော့ဘူးကျွန်တော်တိုင်းပြည်နိုင်ငံရေးအခြေအနေ background ကဘာဖြစ်နေလဲဆိုလို့ရှိရင်ဆရာနာရှင်စနစ်ကိုပြင်းပြင်းထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီနဲ့အဲ့ဒီဆရာနာရှင်စနစ်ကိုလုံးဝလက်မခံနိုင်တော့တဲ့တိုင်းသားပြည်သူလူထုတရားလုံးကြားမှာဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်။အဲ့ဒါကကျွန်တော်နောက်ကံပက်ကောင်ဖြစ်ပါတယ
်။ဒီအခုလောလောဆယ်ဖြစ်နေတဲ့လေကေကွာတမဟာ6လို့သိရပါတယ်။ဆိုတော့အခု KNU တဖွဲ့လုံးဟာခုနကွန်မြူနတီပြောတဲ့သဘောထားအတိုင်းစစ်ကောင်စီကိုလုံးဝအပြသဆန့်ကျင်နေကြတယ်လို့ကျွန်တော်ယူဆလို့ရပြီလားခင်ဗျာ
။ကျွန်တော်အမြင်ကတော့ဒီ KNU အနေနဲ့ကတော့ဒီအစီအပါဝင်ပြီးနေတဲ့ပြည်တော်အစိုးရအပြစ်ခတ်ရက်စည်စာချုပ်တွေကိုဒါအလေးထားပြီးတော့ထင်းထင်းတင်းတင်းတစ်လျှောက်လုံးမှဆောင်ရွက်ခဲ့တယ်။သို့တော်လည်းပဲသူတို့ရဲ့သဘောထားကိုတော့ကျွန်တော်ဒီဩဂုတ်လ7ရက်နေ့ကပြည်ရဲ့အာဇာနည်နေ့မှာသူတို့ပြည်အောင်ထုတ်ပြန်ကြေညာတာရှိတယ်။ဒီလိုဆိုရင်လမ်းကြောင်းဖွင့်လာတော့လည်းပဲပြည်သူလူထုရဲ့အသက်အဝင်စီးတယ်တော့ကာကွယ်ရမယ်ဆိုမှမဟုတ်ဘူးလေသူတို့ပြည်ပြည်သားသားတော့ရက်တည်နေတာဖြစ်ပါတယ်။အခုချိန်ကမှတော့ပြည်သူလူထုရဲ့အသက်အဝင်စီးတယ်ကိုထိကြိုက်လာတယ်နစ်လာတယ်ဒီဟာတွေရှိတဲ့ပုံမှာတော့က ကင်းကြီးဝင်ဒီပေါ်မှာသူတို့ထုတ်ပြန်တဲ့သဘောထားတွေပေါ်မှာတော့ဟိုသူတို့ရက်ဒီမှာပဲဖြစ်ပါတယ်ဒါကင်းကြီးဘက်ကပြဿနာဒီဖြစ်တဲ့ပြဿနာကင်းကြီးဘက်ကစတာမဟုတ်ဘူးဒါစစ်ကောင်စီဘက်ကစတဲ့ပြဿနာဖြစ်ပါတယ
်အခုလေကေကောမှာဖြစ်တဲ့အထက်မှာ KNU Plus PDF တွေပုံရောတက်ကြရလို့သိရပါတယ်ဆိုတော့ EAO တွေနဲ့ဒီ PDF တွေနဲ့လက်တွဲမှုခြေနေကဘယ်လောက်ထိခိုင်မြဲပါသလဲဒါ ad hoc လောလောဆယ်တိုက်ပွဲအတွက်ဒါစစ်မြေပြင်မှာလိုအပ်ချက်အတွက်ပူပေါင်းရုံဆက်ဆက်လာဆိုနိုင်ငံရေးအခြေခံအဖြစ်တသွေးတညီတဲ့ပူပေါင်းနေရပြီလို့သုံးသပ်လို့ရမလားခင်ဗျာ
အခုနေခါမှာကျွန်တော်ဒီတိုင်းပြည်မှာတော့အားလုံးရဲ့ဒီကြွေးကြော်တာရက်တည်ကြတာကတော့ကျွန်တော်ဆက်အနာရှင်စနစ်ချုပ်ရင်းပြီးတော့ဖဲလည်းပြီးတော့လူတူဆောက်ရဖြစ်ပါဒါကတော့ကျွန်တော်တို့အားလုံးတော့သူတွေကြားမှာတူညီရဲ့အခြေခံပုံသဘောထားဖြစ်ပါတယ်အဲ့တော့ဒီပုံသဘောထားရက်တည်ချက်ကတော့ဒီကျွန်တော်တို့ဒါတူညီမှုအပေါ်မှာအခြေခံပြီးတော့လည်းဆောင်ရွက်နေကြတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ဆိုတော့သွားသွား KNU ကိစ္စကိုတော့ကျွန်တော်ပြောပြီးပြီ NCE မှာပါတဲ့ကြံတဲ့အဖွဲ့တွေလက်မှတ်ထူထားတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအားလုံးရဲ့သဘောထားကောတသွေးတသန်နဲ့တညီရဲဖြစ်သွားပြီလားသတိမဟုတ်တချို့အဲ့ဒီ NCE လက်မှတ်ထူတဲ့အဖွဲ့တွေကြားထဲမှာပဲတစ်ဖွဲ့နဲ့တစ်ဖွဲ့မညီညွတ်နိုင်တာတွေရှိနေသေးလားခင်ဗျာ
တဖွဲ့ကျဲစွာဆောင်နိုင်မှုတွေကတော့သူ့ဒေသနဲ့သူ့အခြေအနေသူကတော့ကွာခြားချက်တွေရှိပေမဲ့လို့ဆရာနာရှင်တင်းကိုချုပ်ငင်းပြီးတော့ဖဲရဲပြည်အောင်စုကိုတည်ဆောက်ရမယ်ဆိုတဲ့ဟာကတော့ဒါကျွန်တော်တို့အားလုံးပြည်ရဲ့ဘုံသဘောထားဖြစ်ပါတယ်။ PDS ရဲ့ကြေညာချက်တွေမှာလည်းအဲ့ဒါတွေကိုချိန်ချိန်ကာကာတော့ထည့်သွင်းထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။ PDS အနေနဲ့ကတော့လက်ရှိနိုင်ငံရေးကြက်တဲကိုဖြည့်ရှင်းနိုင်ရေးကိုတော့ကျွန်တော်ဆွေးနွေးတဲ့ညီညာနဲ့တွားဖို့ကိုလည်းကျွန်တော်တို့ပြင်ဆင်ကြိုးပမ်းဆောင်ရွက်နေကြပါပဲ။သို့တော်လည်းပဲဒီ၄ကီကောကိစ္စကတော့အဲ့ဒီအပေါ်မှာကျွန်တော်တို့ကြီးစွာသောရိုက်ခတ်မှုကိုဖြစ်စေပါတယ်။ဒါကြောင့်လည်းဆိုတော့ဘလို့ပဲသဘောတူညီမှုတွေလောက်ထားပြီဆိုတဲ့ကမှုအတမလို့ဘက်ကတော့အချိန်ကြီးချိုးဖောက်သွားမှာပဲဒီက message ကဒါအတိုင်းသားလက်နက်ကိုင်တော်လိုင်းရေးဖွဲ့စည်းတွေတားလိုက်တာဖြစ်ပါတယ
်ဟုတ်ကဲ့ NCA လက်မှတ်ထူထားတဲ့တိုင်းရင်းသားအင်အားစုတွေဟာလှုပ်ဆောင်နိုင်တဲ့အတိုင်းအတာကတော့သူတွေသားနဲ့သူကွာမယ်လို့ဆိုခဲ့ပါတယ်ဒါလှုပ်ဆောင်နိုင်တဲ့အတိုင်းအတာထက်ခံယူချက်နဲ့သဘောထားကတော့တပြေးညီလေးဖြစ်ပြီဆိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်ခွန်မြင့်တို့ပြောတဲ့အထက်မှာဆိုတော့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအလုံးဟာတနည်းတညောထဲတပေါင်းစု United Front သဘောမျိုးနဲ့ဖြစ်လာနိုင်မဲ့အလားလားရှိပါသလားအခုကမှအထူးသဖြင့် NCA မှာလက်မှတ်ထိုးတဲ့အဖွဲ့တွေ plus PDF တွေက United Front တစ်ခုအနေနဲ့ဖြစ်လာနိုင်ပြီလို့ဆိုနိုင်ပါလားခင်ဗျာ
ဒီအရေးကြီးကတော့ဒါသူ့ရဲ့တိုးတက်ဖြစ်တော်မူလာတဲ့အခြေအနေပေါ်မှာတော့မူတည်မှာဖြစ်ပါတယ်အခုလက်ရှိအခြေအနေမှာကျွန်တော်တို့ PDF ကိုစုဖွဲ့တာက NCA အကောင့်တွေပေါ်မှုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့စုဖွဲ့ထားတာဖြစ်ပါတယ်ကျွန်တော်တို့ကဒီ alliance ပေါ့နော်မဟာမိတ်အနေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီစီးရင်နိုင်ငံတပ်ပေါင်းစုနဲ့ဖွဲ့စည်းထားတာမဟုတ်ပါဘူးသို့တော်လည်းဒီနေ့တိုင်းပြည်မှာပေါ်ဖြစ်ထွန်းတဲ့အခြေအနေအနေထားတွေကကျွန်တော်တို့အကြားမှာစုဖွဲ့မှုကိုတော့ဘယ်လိုစုဖွဲ့ကြမလဲဆိုတာလည်းကျွန်တော်တို့ဒါကိုအလေးနဲ့ချွေးလေးနေကြတာဖြစ်ပါတယ
် NCA လက်မှတ်ထိုးတဲ့အဖွဲ့တွေအပြင် NCA လက်မှတ်မထိုးတဲ့အဖွဲ့တွေအထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့NCA လက်မှတ်ထိုးအဖွဲ့တွေအကြဆက်ဆံရေးကရောဘယ်လိုရှိပါလဲခင်ဗျာအခုခါမှာဒီကိစ္စမှာဆွေးနွေးညှိနှိုင်းမှုတွေသဘောတူမှုတွေဥပပေါင်းဆောင်ရွက်မှုတွေများရှိနေပါဗလား
ကျွန်တော်တို့ကဒီအရာလေးကိုတော့ဒါအလို့သဘောရတော့ဒါဆွေးနွေးညှိနှိုင်းဖို့အတွက်တိုင်းသားလက်နက်ကတော်လိုင်းအဖွဲ့ကြီးညှိနှိုင်းတဲ့အဖြစ်ယူလဲ PDS မှာတော့ဒါအလို့ဖွဲ့ယူဖွဲ့စည်းပြီးတော့တောင်းပေးထားပါတယ်လက်တွေ့ကြကြဖြစ်ပေါ်လာဖို့ကတော့ကျွန်တော်တို့ဒါကတော့ဇုံတရားတော့အခြေယူရမယ်လို့ထင်ပါတယ်ဒါဖြစ်ယူတော့ကျွန်တော်ကြိုးပမ်းဆောင်ရွက်နေပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးညီကုန်းထုတ်ပြန်တာကတော့အခု 6K goal ကိုဝင်တိုက်လိုက်တယ် 6K goal မှာတိုက်ပွဲဖြစ်နေဆိုတာအပေါ်ယံအားဖြင့်သာမန်တိုက်ပွဲသာဆိုပေမဲ့မြန်မာနိုင်ငံရဲ့ညီညာရေးအလားအလာအတွက်ဘလောက်ထိရဲရဲခတ်သွားသလဲဆိုတာကိုအကြီးအကဲလေးပြန်ပြောပေးပါခင်ဗျာ
အကျွန်တော်တို့အတိုင်းဖြည့်အတွက်ကတော့ဒီ MTN ကိုညီညာရေးနဲ့ပတ်သက်ရင်ကျွန်တော်တို့ထိခိုက်မှုကတော့ညီညာရေးအတွက်ကနိုင်ငံရေးအတွက်က MTN ထိခိုက်မှုကြီးပါတယ်အခုစစ်ကောင်စီကတော့သူတို့သူအနေနဲ့ကတော့ဒီလာယူချင်းမုံရည်ကိုပဲဥတည်ပြီးတော့ဗောနော်လှုပ်ချင်တာကိုပဲလှုပ်သွားတဲ့သဘောဖြစ်ပြီးတော့ကြံတဲ့ဟာတွေထက်သွင်းပြီးတော့စဉ်းစားခဲ့ဖို့မရပါဘူးအခုဆိုရင်ကျွန်တော်တို့ဒါအပြစ်ကရဲ့စီးစာချုပ်တွေကိုဟိုအလေးနဲ့ထားပြီးတော့ထိုင်ထိုင်ပင်ဆောင်ရွက်တဲ့ KNU နဲ့ကြာမှာမဟာမိတ်အကြီးကျယ်ပြတ်သွားတယ်လို့ပဲကျွန်တော်ထိုင်းနိုင်ငံနဲ့လည်းပဲဒါထိုင်းနိုင်ငံအတွက်ကြာမှာလည်းဒါအခုတက်ဖြစ်သွားတာဖြစ်ပါတယ်အဲထိုးနည်းတူပဲကျွန်တော်တို့ဒါဂျပန်ပါဝင်ဗောနော်ဘဝပြင်းညင်းရေးကုလူကျင်တဲ့နိုင်ငံတကာတိုင်းဝိုင်းတွေအတွက်လည်းဒါစိတ်ပျက်စရာဖြစ်ပါနောက်တစ်ချက်ကတော့ဒီလူခုတက်မတော်နဲ့စစ်ကောင်စီနဲ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုတွေအပေါ်မှာဘလို့ယုံကြည်ရမလဲဘလို့သဘောထားရမလဲဆိုတဲ့ဟာတွေကလည်းဒါကျွန်တော်တို့ဒီအတွက်ကိုမိန့်ခွန်းထုတ်စရာဖြစ်တယ်လို့ဒီအပေါ်မှာယုံကြည်မှုကလည်းပဲဒါကြောက်တစ်ဆက်ကြောက်သွားတာပေါ့
ဟ
အတိတ်သဘောထားလေးရှိပါတယ
်။အဲ
ကြောင့်မလို့ဒီနေ့ဒီတိုင်းပြည်ရဲ့ပြည်ပဒါဒီကလေးကိုကစားဟိုဖြည့်ရှင်းတဲ့ခါမှာလည်းပဲကျွန်တော်မြင်ရတော့ဒီစစ်ကောင်စီအနေနဲ့ကတော့မိမိရဲ့ဒီဆောင်ရွက်ချက်ဒီပုံမှာလေးလေးနဲ့ပြန်သုံးသပ်ပြီးတော့ဆုတ်ပေးလိုက်တာကတော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဟုတ်ဆိုကင်းညူကတော့သူတို့ဒီသဘောထားကြီးကြီးနဲ့သူတို့ဆောင်ရွက်ခဲ့တာရှိတယ်။ဒါပေမဲ့လို့စိတ်ရည်ရကျူးကျော်မှုတော့သူတို့ကောင်းကောင်းခံမဲ့သဘောကမရှိဘူး။ပြင်းလေပဲခုနကကျွန်တော်နိုင်ငံရေးပြက်ကောင်ကတော့ဆရာနာရှင်စနစ်ကိုပြင်းပြထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီကိုဒါလူကြီးတရားလုံးကလည်းပြင်ထားဆန့်ကျင်နေကြတဲ့ကာလဖြစ်ပါတယ်။